ထိုင်းနိုင်ငံတောင်ပိုင်းကရေကြီးမှုအတွင်းလူအနည်းဆုံး9ယောက်သေဆုံးပြီးတော့လူတွေဘေးလွတ်ရာပြည့်ရွှေ့ပြောင်းခဲ့ရတယ်လို့စစ်ရုံတွေလည်းပိတ်ထားရပါတယ်။ဒါအပြင်ယထာပြည့်စွဲမှုတွေလည်းနေရာတော်တော်များများမှာရပ်ဆိုင်းထားတယ်လို့တချို့လမ်းတွေရေကြီးနေတာကြောင့်မြို့တော်ဘန်ကောက်ကနေခရီးရှိဘတ်စကားလမ်းကြောင်း6ခုကိုလည်းရပ်ဆိုင်းထားရတာဖြစ်ပါတယ်။တောင်ပိုင်းခရိုင်8ခုမှာတနင်္ဂနွေနေ့ကလေးကမိုးသည်ထန်စွာရွာသွန်းမှုကြောင့်ရေကြီးမှုတွေဖြစ်ခဲ့တယ်လို့ထိုင်းပြည်ရဲ့ဝန်ကြီးဌာနအစိုးရခန်းစာထုတ်ပြန်ပြောဆိုခဲ့ပါတယ်။လူ၃ယောက်သေဆုံးခဲ့ကြောင်းလည်းကြေညာချက်မှာပြောဆိုထားပြီးထိုင်းရုတ်တံလွှင့် MCOT သတင်းဌာနမှာတော့ရေထဲနစ်မြုပ်သွားတဲ့ကားတစ်စင်းနဲ့မှာကလေးနဲ့မိခင်တို့ရဲ့နောက်ထပ်အလောင်းနှလောင်းကိုကြာသပတင်းတွေကတွေ့ရှိခဲ့တဲ့ကြောင်းပြောဆိုခဲ့ပါတယ်။ရေကြီးမှုကြောင့်တည်ယူပို့ဆောင်ရေးမှာအဟန့်တားဖြစ်ခဲ့တယ်လို့ထိုင်းပင်လယ်ကွေတဲကစမူယီအပန်းဖြေကျွန်းမှာရေကြီးမှုကြောင့်ခရီးသွားလာမှုတွေပိတ်ဆို့ကုန်ပြီးကမ္ဘာလှည့်ခရီးသွားတွေကြားရေပန်းစားတဲ့ကျွန်းကဒီလေရင်ခရီးစဉ်တွေလည်းနှောင့်နှေးခဲ့ရတာကြောင့်ကျွန်းကိုလာရောက်လဲပတ်ကြတဲ့ခရီးသွားဧည့်သည်တွေရဲ့အားလည်းရက်ကိုထိခိုက်ခဲ့ရပါတယ်။